Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ Virginia ပြည်နယ် Charlotte မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ပွားခဲ့တဲ့သွေးထွက်သံယူအကြမ်းဖက်ဆမပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုသတင်းမီဒီယာတွေနဲ့ဝေဖန်သူတွေကတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ American သမ္မတ Donald Trump ကထပ်မံဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစီးလေ့ကျင့်မှုတွေကိုရှေ့သတင်းပတ်ထဲစတင်မယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီး Joseph Dunford ကပြောပါတယ်။ဒီလိုထိပ်တန်းရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကူးရံနိုင်တဲ့အတူပြပြပါမယ်ရှင်
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မူရစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဥရေတက်ကိုပြင်ဆင်ချက်အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါပြီ
။အနေနဲ့လက်ဝဲကြိတ်ရှိတဲ့လူလေးကထောင်လေးကိုနှိမ့်နဲ့ချိန်ပြီးတော့ကျနေပြီနဲ့တကယ်တမ်းဒီကားအစီးလိုက်ကြိတ်တာအိမ်ထဲမှာခန့်အတိတ်တွေးတဲ့လူတွေက
ထောင်ဒဏ်အစားလူမှုအကျိုးပြုလုပ်ငန်းတွေကိုအခမဲ့ထမ်းဆောင်ရမယ်ဥပဒေပြင်ဆင်ချက်ကိုဥပဒေပညာရှင်နေသာမကအကျဉ်းထောင်စနစ်ပြင်ဆင်ရေးလှုပ်ရှားသူတွေကပါကြိုဆိုလိုက်တဲ့အကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဟောင်းရဲ့စာပနာထိုင်းမြန်မာနယ်စပ်ကဒေသခံအာဏာပိုင်တဦးရဲ့သားနာမကျန်းဖြစ်ပြီးတည်ဆုံခဲ့တာဟာမြန်မာပြည်က H1N1 ဗိုင်းရပ်စ်ကြောင့်လို့ယူဆပြီးနယ်စပ်ဂိတ်တွေမှာကြားမရေးစစ်ဆေးမှုတွေတိုးမြင့်ထားပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့အခုအရင်ဆုံးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင
်။ Virginia ပြည်နယ် Charlotte မြို့မှာပြီးခဲ့တဲ့သတင်းပတ်ကုံကဖြစ်ပွားခဲ့တဲ့သွေးထွက်သံယူအကြမ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့အတူဒီ Republican ထက်လွတ်တဲ့အမတ် Lindsey Graham ကိုပါသမ္မတ Donald Trump ကဒီနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်လိုက်ပါတယ်။လူသေးဆုံးတဲ့အထိအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းဒီစနေနေ့မှာသမ္မတကပအားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးအဲဒီနောက်တနင်္လာနေ့မှာတော့မတိမငိမ့်ဖြစ်အောင်လုပ်ခဲ့တဲ့နာစီလက်သက်တွေ KKK လှုပ်ရှားသူတွေနဲ့လူမျိုးကြီးစိုးရေးဝါဒတွေကိုရှုံချပါတယ်။ဒါပေမဲ့တခါနောက်တစ်နေ့အင်္ဂါနေ့ရောက်တဲ့အခါမှာတော့အစောပိုင်းသူတွေပန်ခဲ့တဲ့အတိုင်းပဲလူမျိုးကြီးစိုးရေးဝါဒဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြကြတဲ့သူတွေကိုပါပြစ်တင်ဝေဖန်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောင်ကလူမျိုးကြီးစိုးရေးဝါဒတွေရဲ့ဆန္ဒပြပွဲတွေကိုတံပြန်ဆန္ဒပြခဲ့ကြတဲ့လူအုပ်ထဲကိုနာစီလက်တက်တူကကားကိုအချိန်နဲ့မောင်းဝင်တိုက်ခိုက်တာကြောင့်အသက်32နှစ်အရွယ်ဟဲသက်ဟေယာတိဆုံပြီးတော့နောက်ထပ်19ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩစာကြီးမားတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီဝါရေးခေါင်းဆောင်တွေနဲ့စစ်ဘက်ထိတ်တန့်အရာရှိတွေကလည်းဝေဖန်ကြပါတယ်။ဒီလိုဝေဖန်သူတွေထဲကတဦးဖြစ်တဲ့ Republican ထက်လွတ်တော်အမတ် Graham ကိုသမ္မတကပေါထုနေကဝေဖန်နာမှာတော့Graham ဟာဒီ American ပြည်သူတွေစိတ်သက်သာအောင်မဖြောင်းဖျားပဲနဲ့သွေးကွဲအောင်လုပ်နေတယ်လို့ဆိုပါရယ်။ Charlotte ဘီမှာဆန္ဒပြခဲ့ကြတဲ့လူမျိုးကြီးစိုးရေးဝါဒတွေနဲ့ကွယ်လွန်သွားတဲ့ Miss Hea လို့တံပြန်ဆန္ဒပြသူတွေကိုသမ္မတကတန်းတူထားပြီးတော့နှိုင်းယှဉ်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါရဲ့ရှင်
။ပြီးခဲ့တဲ့စနေနေ့ကနာဇီထောက်ခံသူတဦးကကားနဲ့တိုက်တက်ခံလာရတဲ့အမျိုးသမီးတို့ဖျောင်းနိုင်ထုံဝပြုဆူတောင်းပွဲကို American နိုင်ငံ Virginia ပြည်နယ် Charlottesville မြို့မှာဗုဒ္ဓဟူးနေ့ညကကျင်းပခဲ့ပြီးတော့လူရပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်။လူမျိုးကြီးစိုးရေးဝါဒီလူလူစုဝေးမှုကိုတံပြန်ဆန့်ကျင်တဲ့ဆန္ဒပြတဲ့သူရပေါင်းများစွာအတွင်းမှာတည်ဆုံသွားခဲ့တဲ့ Heather Hare အမတ်တရဝပြုဆူတောင်းပွဲအတွင်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။လူမျိုးကြီးစိုးရေးဝါဒီတွေကိုတံပြန်နဲ့ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းမှာအတော်များများနဲ့ဒဏ်ရာရသွားခဲ့ပါတယ်။ Heather Hare အနေနဲ့အမုန်းတရားကိုချုပ်ငိမ့်စေချင်တာပါ။သူ့အနေနဲ့တော့အခုလိုဖြစ်နေတာတွေကိုအားလုံးကိုရပ်တန့်ဖို့နဲ့တရားနဲ့တရားခွင့်လွှတ်ကြဖို့လိုအပ်တယ်လို့သူမရဲ့ဖခင်ဖြစ်တဲ့ Mark Hare ကပြောပါတယ်။ဒီလိုဝမ်းနည်းပွဲရအဖြစ်ဆိုးကြီးနဲ့ပတ်သက်ပြီးတော့သမရရဲ့မပြတ်သားတဲ့ပြောဆိုချက်တွေကြောင့်တယူတန်အယူဆတွေပုံပြီးပြင်းထန်လာအောင်အပြည့်တလို့ဖြစ်စေတယ်လို့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine ကတော့ဝပြုဆူတောင်းပွဲအပြီးမှာဝေဖန်ပြောကြားလိုက်ပါတယ်။ဒီပြဿနာမှာနှစ်ဖက်စလုံးကိုအပြစ်တင်တဲ့သမ္မတ Trump ရဲ့အငင်းပွားစရာမှတ်ချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှ Tim Kaine ကညှိနှိုင်းပြီးပြောကြားခဲ့တာဖြစ်ပါတယ်။ဒီဝတ်ပြုဆုတောင်းပွဲမတိုင်ခင်မှာတော့သမ္မတ Trump က Heather Hare ဟာအမန်တကယ်ကိုထူးခြားတဲ့အမျိုးသမီးငယ်တဦးဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter ကနေအသိအမှတ်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီလေ့ကျင့်မှုတွေရှေ့သတင်းပတ်တဲ့စတင်မယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဆပ်တန်ဖို့ကပြောဆိုလိုက်ပါတယ်။နှစ်စဉ်စီလေ့ကျင့်မှုတွေမလုပ်ဖို့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကဒီဖိအားပေးပြောဆိုနေတဲ့ကြားမှာပဲအခုလိုပြောဆိုလိုက်ကြပါတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုဒေါသထွက်စေတဲ့တောင်ကိုရီးယားနဲ့ပူးတွဲစီးလေ့ကျင့်မှုတွေကိုရပ်ဖြစ်ဖို့အစီအစဉ်မရှိဘူးလို့တရုတ်နိုင်ငံခီးစင်အတွင်းဘေကျင်းမြို့တော်မှာအမေရိကန်ပူးတွဲစီးအုပ်စုချုပ်များအဖွဲ့အကွက်ထမရိန်တက်ဗိုလ်ချုပ်ကြီးဂျိုးဆပ်တန်ဖို့ကဒီကနေ့ပဲပြောသွားတာပါမြောက်ကိုရီးယားအနေနဲ့ဂျပန်တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအဖြစ်တရုတ်နိုင်ငံကိုပါချင်းချောက်လာနိုင်တဲ့လက်ရှိနျူကလ িয়ার လက်နက်နဲ့ပဋိပက္ခတုံးကြီးစမ်းသပ်မှုတွေကိုရပ်တန့်ဖို့ဆန္ဒမရှိဘူးဆိုရင်အမေရိကန်ဘက်ကလည်းစီးလေ့ကျင့်မှုတွေရပ်ဖြစ်ဖို့စဉ်းစားမှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးတန်ဖို့ကပြောပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်နှစ်ခုပူးပေါင်းဆောင်ရွက်တဲ့အနှစ်စဉ်စီးလေ့ကျင့်မှုတွေကိုပိုဟုနေ့မှာစတင်တာဖြစ်ပေမဲ့လို့တကယ်ကြီးကြီးမားမားစီးလေ့ကျင့်မှုကြီးတွေကိုတော့တနင်္လာနေ့မှလာမယ့်ဒီတနင်္လာနေ့ကျတော့မှစမှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်းမှုတွေနဲ့ပတ်သက်လို့စီးနီးနဲ့ကင်တွေရမယ်ဆိုရင်တဟဆိုးရတဲ့ကိစ္စဖြစ်လိမ့်မယ်ဆိုတာကိုသိပေမဲ့လည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုအမေရိကန်ပြည်ထောင်စုကပါချင်းချောင်းနိုင်တဲ့နျူကလ িয়ার ထိပ်ဖူးချက်ပဲ့ထိန်ဒုံးကြီးပိုင်ဆိုင်ခွင့်ပြုဖို့ဆိုတာကတော့ဘယ်လို့မှမဖြစ်နိုင်ဘူးလို့ဗိုလ်ချုပ်ကြီးဒန်ဖို့ကပြောပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကြီးအစီအစဉ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စီးရရင်းမြူခင်မှာတောင်ကိုရီးယားနဲ့အရင်ကြီးနိုင်ခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအာမခံပြောကြားခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်
။한반도에서의군사행동은우리대한민국만이결정할수있습니다대한민국의동의없이
ကိုရီးယားကျွန်းဆွယ်မှာစီးရဲရရေးယူတိုက်ခိုက်တာမျိုးကိုတောင်ကိုရီးယားအနေနဲ့သာဆုံးဖြတ်ရမှာဖြစ်ပြီးတောင်ကိုရီးယားရဲ့ခွင့်ပြုချက်မရပဲဘယ်နိုင်ငံကမှစီးရဲရရေးယူဆောင်ရွက်တာမျိုးလုပ်လို့မရပါဘူး။မြောက်ကိုရီးယားပေါ်တတိနည်းနဲ့ရေးယူဆောင်ရွက်တာမျိုးမလုပ်ခင်မှာကျွန်တော်တို့နဲ့သဘောတူညီမှုရယူပြီးအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုအမေရိကန်သမ္မတထရမ့်ကကတိပြုထားပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားကြားတစ်ဖက်နဲ့တစ်ဖက်တင်းတင်းမာမာပြောဆိုရာကနေတကယ်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ဂျေအင်းကဒီကနေ့အဲ့လိုပြောကြားခဲ့တာပါတင်းမာနေတဲ့အခြေအနေတွေရောကြသွားရေးတန်တမာရေးရဆောင်ရွက်တဲ့အနေနဲ့အထူးတန်တမာတအူမြောက်ကိုရီးယားကိုဆေးလုပ်ဖို့စဉ်းစားနေတယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်ပိုင်ဂွမ်ကျွန်းကိုဒုံးကျည်နဲ့ပြစ်ခတ်မဲ့အစီအစဉ်ရွှေဆိုင်ကြောင်းမြောက်ကိုရီးယားနိုင်ငံမှသတင်းဌာနကအင်္ဂါနေ့ကကြေညာပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းအနေနဲ့အခုလိုအစီအစဉ်ရွှေဆိုင်လိုက်တာဟာတိတ်ကိုညံအမျော်မြင်ရှိပြီးစင်ကျင်သုံးသက်ထားတဲ့ဆုံးဖြတ်ချက်တည်းရဲ့ချလိုက်တာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာပေါ်ထိုးနေကရေးသားလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေဂျာတာရင်းညဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်ရှင်။ပြပခောက်တွေရှိနေတဲ့ကက်ရှမီးယားဒေတာမှာအိန္ဒိယထိန်းချုပ်မှုကိုတော်လှန်နေကြတဲ့အကြီးဆုံးလက်နက်ကိုင်အဖွဲ့ Hezbollah မူဂျာဟီဒင်ကိုနိုင်ငံသားအကြမ်းဖက်အဖွဲ့တစ်ခုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တာနဲ့ပတ်သက်လို့ပါကစ္စတန်ဆိုရကဝေဖန်လိုက်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်လှုပ်ဆောင်မှုကိုစိတ်ပြတ်မိတယ်လို့ပါကစ္စတန်နိုင်ငံသားရေးဌာနပြောခွင့်ရနာဖီဇာကာရီယာက VOA ကိုဒီကနေ့ပြောပါတယ်။ကက်ရှမီးယားဒေသဟာပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံအကြားမျက်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတကာသည့်ပြဿနာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်တဲ့နေရာမှာလည်းဆယ်စုနှစ်တွေနဲ့ချီကြန့်ကြာနေတာဖြစ်တယ်လို့သူကပြောပါတယ်။အိန္ဒိယထိန်းချုပ်ရာဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာနှစ်ပေါင်း90ကြာကိုယ်ပိုင်အုပ်ချုပ်ခွင့်ရရည်တောင်းဆိုနေကြတဲ့အဖွဲ့တွေနောက်သူတို့ကိုထောက်ခံတဲ့သူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်တာဟာမတရားဘူးလို့ပြောခွင့်ရဇာကာရီယာကဆိုပါတယ်။ဟစ်ဘူမူဂျာဟီဒင်အဖွဲ့ကိုနိုင်ငံတကာအကြမ်းဖက်အဖွဲ့စီရင်တဲ့မှာအမေရိကန်နိုင်ငံသားရေးဌာနကဒီပုံထုနေတုန်းကပဲထည့်သွင်းသတ်မှတ်လိုက်တာဖြစ်ပါတယ်။ဒီအဖွဲ့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့လိုအပ်တဲ့အရေးမြစ်တွေမရအောင်ဟန်တာနိုင်ဖို့အတွက်အခုလိုအကြမ်းဖက်အဖွဲ့စီရင်တဲ့မှာထည့်သွင်းတာဖြစ်တယ်လို့ဆိုပါတယ်။ဒီအဖွဲ့ကလွန်ခဲ့တဲ့နှစ်နှစ်ကျော်လုံးကလူ18ယောက်တန်ရာရခဲ့တဲ့ဘုံခွဲတိုက်ခိုက်မှုအပါအဝင်တိုက်ခိုက်မှုအတော်များများကိုကျွလွန်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုလိုအကြမ်းဖက်အဖွဲ့စီရင်သွင်းလိုက်တဲ့အတွက်အမေရိကန်မှာဒီအဖွဲ့ရဲ့ပိုင်ဆိုင်မှုတွေရှိရဆိုရင်ပြိပင်နိုင်ပြီးတော့အမေရိကန်နိုင်ငံသားတွေကိုလည်းဒီအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်ွင့်တားမြစ်လိုက်တာဖြစ်ပါတယ်ရှင်။
စစ်ပွဲတွေဖြစ်ပွားနေတဲ့တောင်ဆူရနိုင်ငံကနေအိန္ဒိယယူကန်ဒါနိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသန်းကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်တောင်ဆူရန်ကနေယူကန်ဒါနိုင်ငံကိုနေစဉ်ဒုက္ခသည်1800ထွက်ပြေးလာနေတာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။တစ်ချိန်တည်းမှာပဲနောက်ထပ်ဒုက္ခသည်တသန်းကတော့ဆူဒန်၊အီသီယိုးပီးယား၊ကင်ညာ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေရဲ့အဆိုအရတောင်ဆူရန်နိုင်ငံမှာအရသာပြည်သူတွေဟာနေအိမ်တွေထဲမှာအရှင်လက်လက်မီးရှို့ခံရတာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအရာနောက်ဆက်ဆော်ကားတာတွေနဲ့ယောက်ျားလေးတွေဆိုရင်လည်းစစ်တပ်ထဲအတင်းအဓမ္မသွတ်သွင်းခံရတာအပါအဝင်အကြမ်းဖက်မှုတွေစစဝါကြုံနေရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့$60.64 လောက်လိုအပ်တဲ့အကြောင်းကုလသမဂ္ဂကခံမှန်းပြောဆိုထားပြီးလက်ရှိမှာဒီလိုအပ်ချက်ပမာဏရဲ့၅ပုံတစ်ပုံကိုပဲရရှိထားသေးတယ်လို့ဆိုပါတယ်။ကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP မှာရမုံငွေအလုံးလောက်မရှိတာကြောင့်တချို့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေဖြတ်တောက်ခဲ့ရသလိုစာသင်ကျောင်းတွေအလုံးလောက်မစောက်ပေးနိုင်တာကြောင့်လည်းတချို့စာသင်ကျန်းတွေမှာကျောင်းသား200ကျော်အထိရှိနေပါတယ်။ကမ္ဘာနိုင်ငံတစ်ခုဖြစ်တဲ့တောင်ဆူဒန်မှာမြောက်ပိုင်းကနေခွဲထွက်ခဲ့ပြီးတဲ့နောက်နှစ်နှစ်အကြာမှာ2013ခုနှစ်ဒီဇင်ဘာလမှာပြည်တွင်းစစ်စတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာ2014ခုနှစ်ကဒီမိုကရေစီတောင်ဆူတဲ့ဆန္ဒပြပွဲကြီးဖြစ်ပွားခဲ့တာနဲ့ဆက်ဆက်ပြီးလူငယ်တက်ကြွလှုပ်ရှားသူဂျော်ရှွာဝေါင်းနဲ့အတူနောက်ထပ်ကျောင်းသားကောင်းဆောင်နှစ်ဦးကိုအရင်ကသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုပြောင်းလဲပြီးတော့ဒီကနေ့ထောင်ထဲတည်တည်ချမှတ်လိုက်ပါရယ်။ပြီးခဲ့တဲ့နှစ်တုန်းကဂျော်ရှွာဝေါင်းနဲ့အတူကျောင်းသားကောင်းဆောင်လည်းဖြစ်လွတ်တော်မဲ့ဖြစ်ဖို့မသင့်လျော်ဘူးဆိုပြီးတော့ရွေးကောက်ပွဲမှာအနိုင်ရပေမဲ့လို့ပယ်ချခံထားတဲ့နေသန်လောရိုကို2014ခုနှစ်စက်တင်ဘာလဆန္ဒပြပွဲကိုဦးဆောင်မှုတရားမဝင်စုဝေးမှုတွေဖြစ်အောင်လှုံ့ဆော်မှုတွေနဲ့အပြစ်ရှိတယ်လို့ဆိုပြီးတော့ရက်ရွာလူမှုလုပ်ငန်းတွေမှာတာဝန်ထမ်းရမယ်ဆိုပြီးပြစ်ဒဏ်ချခဲ့တာပါ။နောက်ထပ်တက်ကြွလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ Alex Chang ကိုတော့ဆိုင်းငံ့ထောင်ဒဏ်3ပတ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုခါမှာတော့ဒီပြည်ရဲနှစ်တုန်းကချမှတ်ခဲ့တဲ့အဲ့ဒီပြစ်ဒဏ်တွေကိုထပ်တိုးပြီးတော့သူတို့အားလုံးကိုထောင်ဒဏ်ချမှတ်ဖို့ဒီကနေ့တရားရုံးမှာတရားသူကြီး3ဦးကဆုံးဖြတ်လိုက်ကြပါ။နေသလောကိုတော့ထောင်ဒဏ်10လ၊ Alex Chang ကိုထောင်ဒဏ်9လနဲ့ Joshua Wong ကိုထောင်ဒဏ်6လအသီးသီးချမှတ်လိုက်ကြပါ။သူတို့ဟာ2014ခုနှစ်တုန်းကဗြိတိသျှကိုလိုနီဟောင်ဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရကလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့ကန့်သက်ထားတာကိုစက်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့ကြတာဖြစ်ပါတယ်။တရင်းဆက်တဲ့ဘက်ကြာအဲ့ဒီဆန္ဒပြပွဲတွေကြောင့်ဟောင်ကောင်တဝမ်းဒီအချက်ကြာကြတဲ့နေရာတွေမှာစီးပွားရေးလုပ်ငန်းကြီးတွေရပ်တန့်တဲ့အထိဖြစ်ခဲ့ရပါတယ်ရှင
်။29ချိန်မြောက်အရှိတောင်အာရှအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲကိုဒီကနေ့မြန်မာအမျိုးသမီးအသင်းနဲ့မလေးရှားအမျိုးသမီးအသင်းတို့ကစားကြတာအခုတင်မဲ့ပွဲစဉ်ပွဲပြီးသွားပါတယ်။မြန်မာအသင်းကအရှင်မလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အနိုင်ရရှိသွားပါတယ်။ပထမပိုင်းမှာမြန်မာအမျိုးသမီးအသင်းကမလေးရှားကိုခြေတာနဲ့ဖိကစားခဲ့ပြီးဂိုးမသွင်းနိုင်ခဲ့ပေတရေဖြစ်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်စပြီး9မိနစ်မှာမလေးရှားဘက်ကကိုဂိုးကိုသွင်းလို့မြန်မာအသင်းဂိုးစရပါတယ်။ကျန်တဲ့4ဂိုးကိုတော့မြန်မာအသင်းဘက်ကခင်မိုးဝေက2ဂိုးဝင်းတင်ကြီးထွန်က2ဂိုးသွင်းယူခဲ့တာဖြစ်ပါတယ်။အခုနေ့ရှိတော့အာရှအာကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့အတူထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာတို့၅နိုင်ငံဝင်ပြိုင်ကစားကြတာဖြစ်ပါတယ်မြန်မာအမျိုးသမီးအသင်းဟာပထမပွဲမှာတော့ထိုင်းကို3ဂိုး2ဂိုးနဲ့ရှုံးထားပါတယ်ရှင်းတော်အစားအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲတွေကိုကျင်းပခဲ့တာ6ချိန်ရှိသွားခဲ့ပြီးတော့ထိုင်းအသင်းက5ချိန်အနိုင်ရထားပြီးဗီယက်နမ်အသင်းက4ချိန်နိုင်ထားပါတယ်မြန်မာအမျိုးသမီးအသင်းကတော့1998 2003နဲ့2005ခုနှစ်မှာဒုတိယ3ချိန်ရထားမှုပါတယ်ခင်ဗျာ
ကြာသပတင်းနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နားဆင်ရပါမယ်ရှင်မူရဆွေတုံဆွဲသူတွေကိုထောင်ချအပြစ်ပေးမဲ့အစားလူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဆောင်ရွက်စေရမယ့်ပြစ်ဒဏ်မျိုးချမှတ်ဖို့ပြင်ဆင်ထားတဲ့ဥပဒေတရားကိုအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါပြီမူရဆေးဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါများဆိုင်ရာဥပဒေပြင်ဆင်ချက်အရမူရဆေးသုံးသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဝင်ရောက်လုပ်ကိုင်ရမယ့်ဥပဒေပြင်ဆင်ချက်အပေါ်တရားရေးပိုင်းကရောအကျဉ်းထောင်ပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေသူတွေကပါကြိုဆိုကြတဲ့အကြောင်းမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မူရဆေးသုံးဆွဲသူတွေကိုပြစ်ဒဏ်ချမှတ်တာမှာထောင်ဒဏ်နဲ့အစလူမှုရေးအကျိုးပြုလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်ရမယ့်ပြစ်ဒဏ်တွေအဖြစ်ပြောင်းလဲကျင့်သုံးဖို့ပြည်ထရေးဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။မူရင်ဆေသုံးဆွဲသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ခြင်းပြစ်ဒဏ်ဆိုတာမှာကြီးကျက်သူရှေ့မှောက်တမတ်ဝတ်စုံနဲ့တမတ်နာယီပြည့်မီအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။တစ်ပင်ဆိုင်တာလန်တတာပြုပြင်တာတန်ရှင်းရေးလုပ်ငန်းတို့လိုလုပ်ငန်းတွေမှာ အခချင်းဝင်မယူပဲအခမဲ့ဝင်ရောက်လောက်ကန်ရမှာဖြစ်ပါတယ်အမျိုးသားလွှတ်တော်အမတ်ရှင့်နေကြီးဦးအောင်သိန်းကတော့ဥပဒေပြင်ဆင်ချက်အပေါ်မှာအခုလိုပြောပါတယ
်ဟောမွေးစေဝါ၃၀သူကိုသတ်မှတ်ပြီးတဲ့ဂရန်ပေါ့အဲ့ဒီရဆိုရင်လက်ဝဲတွေ့ရှိပြီမဲ့၃၀သူဖြစ်ကြဆိုရင်တော့ဟောပြောစေဝါကုသမှုပါညာလောက်တာပေါ့၃ဂရန်နဲ့ကြော်ပြီးတော့လက်ဝဲတွေ့ရှိရဆိုရင်တော့ဒါထုံးလန့်တိုင်းပေါ့အော်ပြည်တံသွားမဲ့စကားများတာပေါ့နော်ဟုတ်ကသုံးဆွဲသူဆိုရင်ကျွန်တော်တို့ထောင်ချရဲ့စနစ်ကိုမရှိတော့ဘူးအဲ့ဒီသုံးဆွဲသူသုံးဆွဲသူအဆင့်ရနေပေါ့အဲ့ဒီပြန်ပြီးရောင်းချရဲ့အဆင့်မျိုးဖြစ်ရင်တော့ဥပဒေကြောင်းရသွားပေါ့လေနော်အဲ့သုံးဆွဲကွင့်ပေးထားတဲ့လူလက်ဝဲပြုပြီးမဲ့အဲ့သူ့ကိုလည်းဒါခံဝင်ချုပ်ပြီးတော့အလူဝေးဟိုအရင်မှာစေဝါကုသပြီးတော့လူဝေးလုပ်ငန်းတွေလုပ်ဖို့အတွက်အဲ့လိုသတ်မှတ်ပေးထားတယ်ရောရှိပါတယ
်အချင်းကျနေသူအများစုကမူရစ်ဆေးဆွဲသူတွေလက်ဝဲတွစ်ရှိသူတွေဖြစ်နေတာကြောင့်ဒီဥပဒေပြင်ဆင်တဲ့ဆောင်ရွက်ချက်ကအချင်းသားလျှော့ချရေးနောက်မူရစ်ဆေးဆွဲသူတွေလက်ဝဲတွစ်ရှိထားသူတွေကိုပြန်ပြီးတော့ထူထောင်ပေးနိုင်မယ့်အစီအစဉ်အဖြစ်အချင်းထောင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ရှားသူတို့ကရှုမြင်ပါတယ်နိုင်ငံရေးအချင်းသားများကုညီဆောင်ရှောက်ရေးအဖွဲ့EAPP ရဲ့တွဲဘက်အတွင်ရမှုဥတိတ်နိုင်ကတော့အခုလိုပြောပါတယ
်အခုပြမြခြင်းအဖြစ်အချင်းတောင်မှာရှိနေတဲ့ဒီအချင်းသားဥရီရဲ့ထဲဝက်ကျော်ဟာမွေစေဝါအမှုနဲ့ထောင်ကြရတာပါအဲ့ဒီထဲမှာမှဒီမွေစေဝါရောင်းဝယ်ဖောက်ကားမှုကနည်းပြီးတော့မွေစေဝါသုံးဆွဲမှုကပိုများတယ
်ဒါပေမဲ့မွေစေဝါရောင်းချမှုသုံးဆွဲမှုကိုထိန်းချုပ်နိုင်ဖို့အတွက်ဥပဒေအတိုင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့ကအရေးကြီးတယ်လို့လည်းဥတိတ်နိုင်ကထောက်ပြပါတယ
်ဥပဒေအရဥပဒေစိုးမိုးမှုကိုတိတိကျကျလုပ်ဖို့တော့လိုပါတယ်ကျွန်တော်မြန်မာနိုင်ငံမှာဒီလိုမျိုးမူရင်းစေဝါ၃နိုင်ငံ၃ဆွဲတဲ့လူတွေဒီလက်ဝအနိုင်ငံလက်ဝဲကိရှိတဲ့လူတွေကတော့ထောင်လေးကိုနှိမ့်နဲ့ချီပြီးတော့ဟိုကြနေပြီမဲ့တကယ်တမ်းဒီကားအစီးလိုက်ကြိတ်တာအိမ်ထဲမှာဟိုအခန်းအတိတ်တွေးတဲ့လူတွေကတော့ပိုက်ရှင်မဲ့ဖြစ်သွားတာလို့ကျွားတဲ့ကိစ္စမျိုးလေးအများကြီးရှိပါတယ
်ပြည်ထရေးဝန်ကြီးဌာနကဥပဒေပြင်ဆင်ချက်တင်သွင်းခဲ့တဲ့အထက်မှာတော့ပြည်ထောင်တွေပြောင်းလဲကျင့်သုံးဖို့စေကုသပေးရေးနဲ့ပြန်လည်ထူထောင်ရေးဘိုင်းမှာလည်းပြုပြင်ပြောင်းလဲထားတာတွေ့ပါတယ်အမျိုးသားလွှတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြစ်တာကြောင့်ပြည်သူ့လွှတ်တော်ဘက်မှအတည်ပြုဖို့တော့လိုအပ်နေပါသေးတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါရှင်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းရဲ့စာပနာမြင်ကွင်းကိုလည်းပြောပြပေးပါဦးမယ်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမမရည်တည်ခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းလှုပ်ဆောင်မယ်ဆိုတဲ့တန်ဋိဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒီကနေ့ရေဝဲတုတ်တံမှာကျင်းပတဲ့ဦးအောင်ရွှေရဲ့စာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကပြောပြပေးမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရည်တည်ရေးအတွက်တင်မဟုတ်ပဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုပါတီခေါင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတော်ဟောင်းတဦးဖြစ်သောတာမတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဦးအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ
ဒီနှစ်30ပြည့်လောက်မှာဘဝဦးအောင်ရွှေကရှေ့ရနေတော့ဒီဘာရုံးနဲ့ကြောက်ခဲ့တာလည်းပါတယ်လေးရနေတော့ဒီဘာရုံးကိုထောက်ခံရတာအပေးရတာလည်းပါတယ်ဒီအချိန်လုံးမှာကမ္ဘာ့ဥအောင်ရွှေရဲ့စိတ်ဓာတ်မှာဒီမိုကရေစီရရှိရေးဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ရည်တည်ရေးအတွက်ကိုအမြဲတမ်းမမမရှိရအောင်ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရနေတဲ့ဒီနေ့ကမ္ဘာ့ဥအောင်ရွှေကိုဘုံပြတဲ့အခါမှာပုဂ္ဂိုလ်ရုပ်ဦးနေတဲ့အကုန်ပြန်ပြပါတယ်ကျမတို့ရရှိမှောင်းပြုနေတဲ့ဘုံပြတာဖြစ်ပါတယ်ဒီသာမန်ဒီဟောင်းတို့ဦးနေတဲ့ဂုံပြူတာဖြစ်ပါလေအထူးသဖြင့်တော့ဒီမားတို့ရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်တဲ့ဥက္ကဋ္ဌဟောင်းဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တို့ဦးနေတဲ့ဒီမားတို့ဂုံပြူတာဖြစ်ပါတယ်အဲ့ဒီလိုဂုံပြူတဲ့အခါမှာတကယ်ကိုဂုံပြူတဲ့နေရာတော့ရိုးရိုးလေးပါတယ်ဘာလို့အားလုံးဖြစ်မှန်းတဲ့ဂုံပြူတဲ့တော့ဒီတော့ဒီတော့ဖိုင်ဖို့အတွက်ဝိုင်းဝန်းပြီးတော့လုပ်ကြမယ်ဆိုတဲ့ပါလိခံနဲ့ဂုဏ်ပြုတာဟာတောင်းဆိုမှုတွေဖြစ်ပါတယ်ဒီမှာပြောရရင်ဒီလိုဖြစ်တယ်သိပါတယ
်ဦးအောင်ရွှေဟာ1989ခုနှစ်ဒေါန်ဆန်းစုကြည်နေအင်ကျေကျုပ်ကြာခံတရားချိန်နောက်ပိုင်း ပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်။အနေဒီဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွေမဟုတ်ပဲတာဝန်သိစိတ်နဲ့အများအကျိုးဆောင်ရွက်ခဲ့သူအဖြစ်ဒေါ်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ
်ဒီကိစ္စကိုဒီနောက်ပေါ်မှာဆက်ရောက်ခဲ့တဲ့အခါဘာသာရေးတော့ကိုယ်စီတော်မှာဒီမှာဆက်ရောက်တယ်ဒီမှာဆက်ရောက်ရှင်နဲ့ဒီမှာဒီကြီးကဘာသာရေးစိတ်ညာတယ်ဘာသာရေးတို့မှာဒီအုံနောက်ကလုံးဝကျန်ချင်တယ်လို့ရှိနေတာနောက်ဆုံးဒီမှာဘာသာရေးတွေ့တဲ့အခါတော့ရှိတယ်ဘာသာရေးဒီကနေ့ကျမှလည်းစိတ်ကလည်းစိတ်နဲ့နဲ့ဖြစ်ပါတယ်ဖြစ်နေတဲ့ကိစ္စတွေကြောင့်ဘေးရန်များကမအားနဲ့ဗာဖြစ်နေလို့ဆိုအားလုံးဖြစ်နေတဲ့ကြောင့်သုံးသက်တဲ့နေရာမှာလည်းအင်ဂျန်မှနိုင်ငံရေးအမြင်အားအပြည့်အဝရှိတယ်ဆိုတော့ဗာဖြစ်နေပြီ။ဒါကျွန်တော်တို့ဒီလိုကြောင့်ဒီလိုပဲပါ။ဒီလိုသုံးသက်ကောင်းတဲ့အရာကိုရရခဲ့တာအင်ဂျန်မှ
ဒီကနေ့ကျင်းပတဲ့ဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းနယ်မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင် NLD တာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုပဲခူးတိုင်းတဲကုန်းမြို့မှာမူးဖွားခဲ့ပြီးတော့1940မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအောင်ရွှေဟာဗိုလ်ချုပ်အဆန်းဦးဆောင်ခဲ့တဲ့ဗမာလူလက်ရေးတပ်မတော်ဗမာကာကွယ်ရေးတပ်မတော်နဲ့ဗမာမျိုးချစ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လူလက်ရေးမော်ကုန်းဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကုန်းဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်။1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက်1961ကနေ1955ခုနှစ်အထိအော်စတြေးလျ၊နယူးဇီလန်၊အီဂျစ်ပြင်းထန်တဲ့စပိန်နိုင်ငံတွေမှာနိုင်ငံနိုင်ငံတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမယန်ကုန်းမြို့နယ်ကနေဝင်ရောက်ရှင်ပြန်ရွေးချယ်ခံခဲ့ရပါတယ်။ဦးအောင်ရွှေဟာ2008ခုနှစ်ကြမှာကျမကြီးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွဲလွန်ချိန်မှာအသက်101နှစ်ရှိပါပြီခင်ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဟောင်းအငိမ့်စာတမရော်အရာရှိကြီးဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူပြောပြသွားတာပါအခုရာသီတုပ်ကွေး H1N1 virus နဲ့ဆက်စပ်နေတဲ့သတင်းလွှာတစ်ပုဒ်ကိုနှာစင်ကြားရပါမယ်ရှင်မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံထခရိုင်တွင်ဒေသခံတဦးသေဆုံးခဲ့တာဟာမြန်မာနိုင်ငံမှာလူအသေးအပြောက်တွေကြုံတွေ့ရတဲ့ H1N1 ရာသီတုပ်ကွေးကူးစက်မှုကြောင့်ဖြစ်နိုင်တယ်ဆိုတဲ့တန်တရားနဲ့ထိုင်းနိုင်ငံဘက်ကမှစစ်ဆေးနေပါတယ်ဒေသခံအာဏာပိုင်တဦးရဲ့တာဖြစ်သူဟာမနေ့တုန်းကတေဆုံးခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားတရားဝင်ဖြတ်သန်းသွားလာနေကြတဲ့နယ်စပ်ဂိတ်တစ်ခုဖြစ်တဲ့ချစ်ကြည်ရေးတရားမှာကျမ်းမာရေးအတွက်စစ်ဆေးမှုတွေတိုးမြှင့်ဆောင်ရွက်နေတဲ့အကြောင်းဒေသခံတွေကပြောပြတာပါအပြည့်စုံကိုတော့ထိုင်းခြေဆိုင် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမြဝတီဘက်ကိုစီးပွားရေးလုပ်ငန်းကိစ္စတွေနဲ့အတော်လာလို့ရင်မယ်လမတ်မြို့နယ်အုတ်ချိုရည်မှုသားဟာရုတ်တရက်တေဆုံးသွားခဲ့တာကြောင့်H1N1 ရာသီတုပ်ကွေးကြောင့်တည်ဆုံတာဖြစ်နိုင်တယ်ဆိုတဲ့တန်တရားနဲ့စစ်ဆေးမှုတွေကိုထိုင်းကျမ်းမာရေးဌာနဘက်ကလုတ်ဆောင်နေပါတယ်။ဒီနောက်မှာတော့နေဆက်တရားထိတ်မှာကျမ်းမာရေးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်လာတယ်လို့လည်းထိုင်းသတင်းတောက်တူကပြောပြပါတယ်
။ဟုတ်ကဲ့ပြောတယ်သူတိုးနေပါလားသူဟောစာတော့သိတော့ဆောက်တယ်ဒီဆက် confirm မဖြစ်ဘူး
။
အဲ့ဒီကိန်းလုံးလူကြီးလည်းကျမ်းမာရေးရကောင်းတယ်။ပြည်လို့ဒီလိုမျိုးကဖြစ်လာတယ်။နောက်ဒီနေ့မကန်နိုင်ဘူးဆိုလို့ရှိတယ်
ထိုင်းသတင်းတွေမှာတော့ဒါဟာ H1N1 ရာသီတုပ်ကွေးရောဂါနဲ့တေဆုံးတာဖြစ်နိုင်တယ်ဆိုပြီးရေးသားနေတာပါ။ရမရေးဌာနကအတိမပြုသေးပေမဲ့တေဆုံးသူရဲ့သွေးကိုထိုင်းမျိုးသားဗဟိုစေတိတ်ပံသုတေသနဌာနကိုပို့ဆောင်ထားပြီးအတိပြုချက်ရယူရအောင်မယ်လို့ဆိုပါတယ်။မကြာခင်မှာတော့ H1N1 ရောဂါပိုးနဲ့တေဆုံးတာဟုတ်မဟုတ်အတိပြုပေးမယ်ဆိုပြီးသတင်းတောက်တွေကိုပြောကြားခဲ့တာပါ။တေဆုံးသူဟာမြန်မာနိုင်ငံဘက်ချံမြဝတီမြို့ကိုသွားလာနေသူဖြစ်ပြီးအသက်38နှစ်အရွယ်ကျမရေးကောင်းမွန်သူလို့ဆိုပါရယ်ဩဂုတ်လ12ရက်နေ့ကရုတ်တရက်ဖြားနာမှုဖြစ်ပြီး16ရက်နေ့မှာတေဆုံးသွားခဲ့တဲ့အတွက် H1N1 ရာသီတုပ်ကွေးတန်တရားရှိနေကြတယ်လို့လည်းဆိုပါရယ
်ဟိုကဘုရားမှာအပြင်ကတော့ပြင်တာတော့ဒီလိုခီတဲ့ H1N1 မပြည့်တူပထမသူဟာလားဆယ်နှစ်ရက်နေ့တပ်ခီလာသူစေတဲ့ဆားရယ်စေတဲ့တော့ဝင်နောက်14ရက်နေ့အစရုပ်သွားတော်ပြီနာတို့ကိုပို့တော့39 မောတယ်ချောင်းဆိုးတယ
်ထိုင်းနိုင်ငံမဲဆောက်မြို့နယ်အတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာတိတ်နေချီရှိနေပြီးယောဂါကာကွယ်ဆေးထိုးပေးဖို့အတွက်မဲဆောက်ဆေးရုံကြီးမှာကာကွယ်ဆေးမလုံလောက်တာကြောင့်ပြည်နယ်ကျန်းမာရေးဌာနကိုအကူအညီတောင်းခံနေရပါတယ်ထိုင်းကျန်းမာရေးဝန်ကြီးဌာနကူးစက်ယောဂါပြန့်ပွားမှုထိန်းချုပ်ရေးရုံးရဲ့ထုတ်ပြန်ချက်အရ2018ခုနှစ်အတွင်းမှာH1N1 နဲ့လူ9ဦးသေဆုံးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံမှာတော့ဇူလိုင်လနဲ့ဩဂုတ်လအတွင်းမှာ AH1N1 ရောဂါပိုးတွေ့ရှိသူ262ဦးရှိခဲ့ပြီးသေဆုံးသူလူနာ26ဦးရှိသွားပြီဆိုပြီးကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်ခဲ့တဲ့သတင်းဘက်ကဖြစ်ခဲ့တဲ့တွေးထွက်တန်ယူအကြမ်းဖက်မှုတွေအတွက်လူပြူကြီးစိုးရေးဝါဒီတွေနဲ့တံပြန်ဆန္ဒပြသူတွေနှစ်ဖက်စလုံးမှအပြစ်မကင်းဘူးဆိုတဲ့သဘောထားမှတ်ချက်မျိုးပေးခဲ့တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်မှုတွေနဲ့ဇက်တိုက်ရင်ဆိုင်နေရပါတယ်။ဆန္ဒပြပွဲအတွင်းသေဆုံးခဲ့ရတဲ့အမျိုးသမီးငယ်ကိုတော့မနေ့ဗုဒ္ဓဟူးနေ့ကသင်းကြိုလိုက်ပြီးဖြစ်ပါတယ်။ VOA သတင်းတောက်ဘေးလ်ဂယ်လိုရဲ့သတင်းလွှာကိုမတ်တင်ဂီထိုက်ကပြောပြမှာပါရှင်။
ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကအသက်32နှစ်အရွယ်ဟေတာဟီယာဟာလူမှုတရားမျှတရေးကိုပြင်းပြင်းပြပြလိုလားသူအဖြစ်မိသားစုနဲ့မိတ်ဆွေတွေကအမှတ်ရနေကြပါတယ်။ဖခင်ဖြစ်သူမခီယာကတော့အခုလိုပြောပါတယ
် She loved people. She wanted equality.
သူကလူတွေကိုချစ်ခင်တဲ့ဒန်းတူညီမျှမှုကိုလိုလားတယ
်။နောက်သူမရဲ့ဆောင်ရွက်ချက်တွေဆက်ပြီးတော့ရှင်သန်နေစေရမယ်လို့လည်းကတိပြုကြပါတယ်။မိခင်ဖြစ်သူဆူဇန်ဘရော့ကတော့
They tried to kill my child to shut her up.
ကျမတမီးကိုနှုတ်ပိတ်ဖို့သူတို့တတ်ခဲ့ကြပါတယ်။ဒါပေမဲ့တကယ်တော့သူကပိုပြီးတော့ထင်ရှားသွားပါတယ်
။ပြီးခဲ့တဲ့စနေနေ့တုန်းကလူပြူကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတက်ရောက်လာတဲ့အမျိုးသားတဦးကတံပြန်ဆန္ဒပြချသူလူအုပ်ထဲကိုကားနဲ့မောင်းဝင်တိုက်ခတ်တာကြောင့်ဟီယာသေဆုံးခဲ့ရတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့အကြမ်းဖက်မှုတွေအတွက်နှစ်ဖက်စလုံးကိုပြစ်တင်ပြောဆိုပါတယ
် You had a group on one side that was bad and you had a group on the other
တဖက်ကအဖွဲ့အမကောင်းပါဘူးနောက်တဖက်ကအဖွဲ့အကြံတော့လေအကြမ်းဖက်တယ်ဘယ်သူမှလည်းဒါကိုပြောလို့တဲ့ဆန္ဒမရှိကြပါဘူးဒါပေမဲ့ကျွန်တော်ကတော့ပြောမှာပ
ါဆန္ဒပြခဲ့ကြတဲ့နှစ်ဖက်စလုံးကလူတွေမှာပြဿနာရှိနေတယ်ဆိုတော့သမ္မတထရန့်ရဲ့ပြောဆိုချက်အပြီးမှာတော့အတိုက်ခံတွေဘက်ကကန့်ကွက်မှုတွေထွက်လာပါတယ်ဗာဂျီးနီးယားပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကအခုလိုတုံ့ပြန်ပါတယ
် There's an absence of moral leadership in the Oval Office right now. This is the kind of moment.
ရှိသမားအကြီးအမကျွတ်ပိုင်ဆိုင်ရာခေါင်းဆောင်မှုလင်းရင်းနေပါတယ်။ဒီချိန်ကကျွန်တော်တို့အားလုံးကိုစူးစီးပေးနိုင်မယ်။ကျွတ်ပိုင်ဆိုင်ရာမှာတက်မှတ်ပေးနိုင်မယ်ခေါင်းဆောင်တယောက်တိုင်းပြည်မှာလိုအပ်နေတဲ့အခြေမျိုးပါ
။ Twitter လူမှုကွန်ရက်မှာလည်းထိတ်တန့် Republican တွေဘက်ကဝေဖန်မှုတွေရှိနေပါတယ်။နောက်သမရရဲ့ Imperial စီးပွားရေးကောင်စီကစီးပွားရေးခေါင်းဆောင်တွေလည်းနှုတ်ထွက်နေကြပါတယ်။ဒီကိစ္စပေါ်သမရဘက်ကဒေါသတကြီးတုံ့ပြန်ပြီးစီးပွားရေးကောင်စီကိုဖျက်သိမ်းကြောင်းမနေ့ဗုဒ္ဓဟူးနေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖော့ကလည်းအမေရိကန်ပြည်ထောင်စုအမေရိကန်စစ်တပ်အထွေမှာတရူတန်အစွဲတွေနဲ့လူမျိုးရေးခွဲခြားမှုတွေအတွက်နေရာမရှိဘူးလို့ပြောဆိုလိုက်ပြီးပြီးခဲ့တဲ့သတင်းဘက်ကောင်မိုင်းကဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမှာတေဆုံးထဏ်ရာရခဲ့ရတဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်
ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆက်ကဏ္ဍတွေထဲမှာတော့အရင်ဆုံးသွေးပြန်ကြောအားနေတာကနေဖြစ်လာတဲ့6နာယောဂါကိုဘလို့ကုသနိုင်တယ်လဲဆိုတာပြောပြပေးမယ်ဂျမားရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍကတော့
အချင်းချင်းတစ်ခုနဲ့ရောအစိုးရအဖွဲ့တစ်ခုနဲ့ပဲမပြူးတင်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ကွန်ပျူတာချက်တွေရမှတ်တာလေ
ကချင်ပြည်နယ်အတွင်းလုံခြုံစိတ်ချစွာနေထိုင်နိုင်ရေးကချင်အစိုးရတပ်ဖွဲ့တွေနဲ့မအောင်မြင်တဲ့အကြောင်းပြောကြားထားတာနဲ့အတူတခြားတိုင်းဒေသဒေသအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့တိုင်းကျမ်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာ6အနာနဲ့ပတ္တိစီကုသမှုအကြောင်းကိုနားဆင်ကြရပါမယ်သွေးပြန်ကြောအာနေပြီး6အနာဖြစ်တာမှပြန်ပြောက်ဖို့ခက်ပေမဲ့ပတ္တိစီပေးတာနဲ့လဲလျောက်အနာယူတာတွေဟာကုသမှုကိုထိရောက်စေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့ထိရောက်မှုရှိသလဲဆိုတာကိုတော့နှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုသမှုဌာနအငိမ့်စားပါမောက္ခဌာနမှုဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคผมก็ค่ะดร.ขมอยครับเราเนี่ยที่ตุ้ยเปลี่ยนจอดิไม่ก้าวหน้าจอง6รอบติมาอนาดิผิดตาก็เราเมียนมาနိုင်ငံมาผิดเลยชื่อตามหมู่ชายดิผิดอย่างจริงอาจารย์ยินတွင်เนี่ยดาวโบลูกากวยနိုင်တာနောက်กากวยတဲ့ชาก็ผิดล่ะလို့ရှင်เลยบลูกุตနိုင်တာကိုပြီးခဲ့တဲ့တစ်ခေါက်တော့เราရေပူးရအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာเนาะအဲ့တော့ဒီတစ်ခေါက်မှာတော့ဆရာကြီးဒီกุตမှုတစ်ခုစီကိုအသေးစိတ်ပြောဖို့စီစဉ်ထားပါတယ်ဆရာအဲ့တော့အခုလို့ဒီกุตပေးရတဲ့အဓိကရွေးချက်ကဘာလဲဆရာကြီးအဲ့ဒီကနေစပြပြပြပါ
ဒီကျေးပြန်ကျော်ဒီ6လောက်ဒီမှာမကောင်းလို့အနာကြီးဖြစ်လာနိုင်တယ်ဒီမဆိုင်ပဲနဲ့ဟိုပြစ်ထားလိုက်လို့ရှင်ဖြစ်လာတတ်တဲ့ပြဿနာပေါ့ဗျာဖြစ်လာပြီဆိုရင်အသက်အန္တရာယ်ချက်ချင်းဒုက္ခမပေးပေမဲ့လည်းရေရှည်မှာ quality of life ခေါ်တဲ့လူ့ရဲ့နေရာတရားနဲ့ရေပြာအရင်ကြဆင်းပြီးတော့လူတော်တွေလည်းသွားမြင်ရပါညာကြီးဖြစ်တတ်တယ်နေရီရွာရီမှာအများကြီးရဲ့လူကြီးတွေမှာအထူးသဖြင့်အသက်ကြီးလာတဲ့လူကြီးတွေမှာအဲ့အနာရီဖြစ်တတ်တယ်ဖြစ်လို့ရှိရင်အဲ့ဒီအနာရီကဘယ်တော့မှမကျက်ဘူးဆိုတော့ဒါကြောင့်မလို့ဒီအနာရီနဲ့ပတ်သက်ပြီးတော့ကုသတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွေးချယ်လေးတွေရှိပါလေဒီလိုခြေထောက်မှာအနာရီဖြစ်ခြင်းအကြောင်းကတော့ခြေထောက်မှာသွေးပြန်ကျော်တွေမှာသွေးတိုးနေတဲ့ပြဿနာဖြစ်ပါလေအဲ့ဒီသွေးတိုးကိုကျွန်တော်တို့ကရှော့ပေးခြင်းတာကျွန်တော်အဓိကရွေးချယ်ပဲနောက်တစ်ခုကသွေးပြန်ကျော်တွေမှာသွေးတိုးနေလို့ရှိရင်ဒီ micro circulation ခေါ်တဲ့သွေးကြောအသေးလေးတွေမှာသွားနေတဲ့သွေးတွေအားလည်းပြင်းမာနေတဲ့သွေးကြောလေးတွေအဲ့ဒါကိုလည်းရော့ပေးဖို့လိုတယ်။နောက်တစ်ချက်ကဒီအနာတွေကိုကျွန်တော်တို့ကျက်သွားစေခြင်းနဲ့ရွေးချယ်လည်းရှိတယ်။နောက်တစ်ခုကကျက်သွားပြီးရင်နောက်ကပြန်မဖြစ်အောင်ဆိုတဲ့ရွေးချယ်လည်းရှိတယ်။နောက်ပြီးတော့အဲ့လိုအနာလေးတွေထပ်တလဲလည်းမဖြစ်အောင်ပေါ့လေ။ဒီအနာမဖြစ်တော့မှအာ6လောက်ဒီ6လာတာတို့ကတော့အဲ့လိုမဖြစ်အောင်ဆိုတော့အဲ့ဒီရွေချက်တွေအခြေခံပြီးတော့ကျွန်တော်တို့လုပ်ပေးနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရွေချက်တွေကိုသိပြီးတဲ့ခါကျတော့ဆရာကြီးဒီကုသနည်းအများကြီးရှိတဲ့အထက်ကပေါ့ဆရာနော်အရေးအကြီးဆုံးဆရာဒီဦးစားပေးပြီးတော့ဘယ်အချက်ကိုဘယ်ကုသမှုဆရာအဓိကစပြီးတော့ပြောချင်လဲဆရာကြီ
းဒီကနေ့ဦးစားပေးပြီးပြောပြချင်တာကတော့ထိုက်ရောက်တဲ့လေ့ကျင့်ခန်းမှာဒီလူတွေမှာရှိရမယ်ဒါမှသိလက်ပတ်မှုကောင်းပြီးတော့သူပြန်ကြောတွေကတက်ကြွပြီးတော့နှလုံးကိုပြန်သွားနိုင်တယ်အဲ့ဒီကောင်ကသူအနာရီယာပရက်ရှာကျပြီးယော့သွားနိုင်တယ်ဒါတစ်ချက်ပြောချင်ပါလေနောက်တစ်ချက်ကျွန်တော်အနေနဲ့အသာပေးပြီးပြောရမှာဒီကနေ့ကတော့ compassion and support ခေါ်တာပေါ့အဲ့ဒါကတော့ဘာလဲဆိုတော့အဲ့ဒီသွေးပြန်ကြောဒီမှာသွေးတွေမပြန်နိုင်မင်းနဲ့အောက်မှာသွေးတွေနဲ့ပြည့်ပြီးတင်းနေလို့ရှိရင်အဲ့ဒီနေရာတွေကိုအခြေခံပြီးတော့အနာရီဖြစ်တယ်အဲ့ဒီအနာရီပြီးတော့ pressure ကိုကျွန်တော်တို့ကသွေးပြန်ကြောရဲ့ pressure ကိုလျှော့ခြင်းနဲ့ဘယ်လိုလုပ်ပေးရမလဲဆိုတော့အဓိကအားဖြင့်တော့ဒါနှစ်ပေါင်းများစွာနေပုခဲ့တဲ့နေပါပဲဒါကိုလည်းပေါ့ပေါ့ဆာဆာဒါအရင်ကြီးယူဆေးတွေပဲအာကူခွဲစိတ်တာပဲအာကူလို့အဲ့လိုနေကြအားဖြင့်ဒါကိုနည်းနည်းအထင်သိမ့်မကြီးသလိုဖြစ်နေတကယ်မှာဆေးတွေတဲ့အများကြီးအကျိုးရှိတဲ့က ကိုကျုံတခုဖြစ်ပါတယ်ဒီလိုလူတွေမှာဆိုရင်ဥမာတရေလိုကပြန်ရှုံသွားတဲ့ပတ်တီးရှည်ရဲ့ crib bandage ကိုခေါ်ပါတယ်အဲ့ဒီ crib bandage နဲ့ရှင်မျက်စိနားကနေစပြီးတော့အပေါ်ပေါင်းအရင်းလောက်ကြီးကိုပတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီသွေးပြန်ကြောတွေမှာရှိနေတဲ့ pressure တွေကညော့သွားတယ်ညော့သွားလို့ရှိရင်အနာတွေကကျက်ဖို့ပိုပြီးများလာတယ်အဲ့လိုပတ်တဲ့အခါမှာလေကျွန်တော်တို့ pad လို့ခေါ်တဲ့ဂွန်းစားအနုမကျန်းတဲ့ဟာလေးနဲ့ခံပြီးတော့ပတ်တာပူကောင်းတယ်ဒါလည်းအခုကမှဆိုတော့တပြေးပြေးခစ်မိလာတဲ့အတွက်ကြောင့်ဒီအဲ့ဒီလိုမှာပေးရလို့ရှင်တော့ဟိုမိန်းမတွေကျွန်တော်ဝတ်တဲ့ stocking ပေါ့အဲ့လို stocking မှာပဲအောက်ပိုင်း pressure ကိုသူကဆုပ်လိုက်တဲ့အခါမှာအောက်ပိုင်း pressure များတယ်တပြေးပြေးတည်းအ body ကျော်လာတယ်အဲ့တော့ graded pressure ပါတဲ့ stocking ကြီးနဲ့ဆွတ်တာလည်းရှိတယ်ဆိုတော့အဲ့ဒီအားကဆိုလို့ရှင်အနာကြီးတော်တော်များများကိုရော့သွားနိုင်တယ်လို့ဒီလိုလူတွေမှာဆိုလို့ရှိရင်ပြန်ပြန်ကြောတွေကပြန်ပြီးတော့တုံးကောင်းလာပြီးတော့လဲကောင်းလာမယ်သူကပြန်ပြီးတော့အားရှိလာတာပေါ့ညှင်းအားရှိလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပြန်ရှုပ်တဲ့ပတ်တီကိုဆရာကြီးခုနကဒီအမျိုးသမီးတွေမှာသုံးတဲ့ stocking လိုမျိုးပါမျိုးပေါ့နော်ဘလောက်ကြာကြာဟိုဘယ်နှချိန်လောက်ပေါ့နော်ဒီနေ့ကိုဆွတ်ထားဖို့လုံမလဲဆရာကြီ
းဒါကတနေ့ကိုလည်းပတ်တာစရာမလို့24နာရီကျွန်တော်ဆိုလိုတာပတ်တာစရာမလို့နေပိုင်းနေမှာတော့ပတ်ထားမယ်ညဆိုလို့ချင်းဖြုတ်ထားလို့ရတယ်။ဘာလို့လူကညဆိုလို့ချင်းလဲအိမ်နေတာ။လဲအိမ်နေတဲ့ချိန်မှာပြည်ပြန်ကြိုးတွေက pressure အလိုလိုညော့တယ်။ဒါကြောင့်မလို့ညပိုင်းနေမှာဆိုရင်ဖြုတ်ထားမယ်ဖြုတ်ထားခြင်းအပြင်ဦးနာလီပါလေလီဝင်လီတွက်တွေရှိသွားတာပေါ့။နေပိုင်းနေမှာဆိုပတ်ထားမယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရှုပ်နေဒီပတိစီရနဲ့အတူပါဆရာနောက်ထပ်ရောသူ့အတွက်ဒီအထောက်အကူပြုနိုင်တဲ့ကူညီမှုမျိုးရရှိနိုင်သလားဆရာကြီ
းနောက်တစ်ခုကပါလဲဆိုတော့ဒီအဓိကဟိုလေးဘက်ထောက်နေတဲ့ကတော်ရီမှာဒီပြဿနာမရှိဘူးလူကတော့ခြေနှစ်ချောင်းပဲရှိတယ်နောက်ပြီးမတ်တလေရက်နေတယ်ဆိုတော့ဒီသွေးပြန်ကြောဒီပေါ်မှာ pressure တွေကအရန်ပြည်နေတယ်ဒါဟု pressure ရှော့အောင်ပါပဲနောက်တစ်ချက်ကတော့လူဟာညကလို့ရှိရင်အိတ်နေတယ်အဲ့တော့ confinement to bed ဒီအနာရီကိုကျက်အောင်လုပ်ခြင်းလူတွေကစေယုံမှာမဟုတ်တော့မှအိမ်မှာလဲလျောင်းပြီးတော့နေတာဟာအင်ဒါမအကျိုးရှိတယ်လို့ကျွန်တော်ထင်တယ်အဲ့လိုလုပ်ခြင်းအပြင်လဲလျောင်းနေတဲ့အခါမှာခြေထောက်ရဲ့ပြည်ပြန်ကြော်တွေအားလုံးကမတ်တက်ရလိုက်ရင်ဒါသမားနဲ့တည်နိုင်တယ်ကြမတ်တက်ရလိုက်လို့ရှိရင်ခြေထောက်ကသွေးကြောကြီးထောင်နေတွေ့ရတယ်လဲလိုက်လို့ရှိရင်အဲ့သွေးကြောကြီးကပိန်သွားတယ်ဒါကျွန်တော်တို့အပြင်မှာတွေ့နိုင်တဲ့သွေးပြန်ကြောလေးတွေအကွင်းကသွေးပြန်ကြောလေးတွေဒီတိုင်းနဲ့လဲလိုက်တာနဲ့လူအားနေလို့ကောင်းတယ်ခြေတော်လေးကိုမြောက်ထားလို့ရှိရင်နေလို့ကောင်းတယ်ဆိုလိုတဲ့အသေးပဲက pressure ကို short ပေးလိုက်တာနဲ့ဒီပြိုင်နေခြေတော်ဒီမှာနေလို့ကောင်းလာတယ်ဆိုတော့ဒါကြောင့်မလို့အနာပေးပြီးတော့လဲရောင်းနေတာဟာလည်းအကျိုးရှိတယ်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီတစ်ခေါက်ကတော့ဒီသွေးပြန်ကြောတွေမကောင်းလို့ဒီခြေတော်မှာဖြစ်ရတဲ့အနာလေးနဲ့ပတ်သက်ပြီးတော့ဒီပြန်ရှုပ်တဲ့ပတိစီတာနဲ့လေလျောင်းပြီးတော့အနိုင်ပေးတာကိုကျွန်တော်တို့အဓိကရှင်းပြခဲ့တဲ့တာပါဆရာနော်နောက်တစ်ခါမှတော့တခြားနေ့တွေကိုဆက်ပြောကြအောင်ဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးနှาศင်နိုင်ပါတယ်ရှင်
တော်ရရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်အခဲမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတက်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အချိန်ရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအချိန်တွေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လေးရဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေးလိုင်းကိုကြိုဆိုပါရရှင်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနဲ့တောင်ကိုရီးယားဆက်ဆံရေးချင်းတွေကိုဥအောင်ခင်သုံးသက်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
တောင်ကိုရီးယားရင်ကျင်းမှုဝန်ကြီးဌာနနဲ့ပြည်သူဆိုင်ရာရင်ကျင်းမှုပလဲရေးကိုရီးယားဖောင်ဒေးရှင်းတို့ပူးပေါင်းပြီးကိုရီးယား TV ဇာတ်ကားတွေမြန်မာပြည်ကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။အစပိုင်းမှာနိုင်ငံပိုင် MRTV ကနေကိုရီးယားအချစ်ဇာတ်ကားပြသဖို့စီစဉ်ပါတယ်။မြန်မာပြည်သက်ကိုဖြေပျော်တဲ့ရွေးချယ်နဲ့အချစ်ဇာတ်ကားကိုအခမဲ့ဖြန့်ဝေတာတော့မဟုတ်ပါဘူး။ကိုရီးယား TV ဇာတ်ကားကိုကြည့်ပါများလာရင်တောင်ကိုရီးယားနိုင်ငံပေါ်မှာအကောင့်မြင်သူတွေတိုးပွားလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကိုရီးယား TV ဇာတ်ကားတွေကိုအခမဲ့ဖြန့်ဝေနေတာဖြစ်ပါတယ်။တောင်ကိုရီးယားအပေါ်အမြင်ကောင်းလေးလေးတောင်ကိုရီးယားကွန်ပစ္စည်းကိုလည်းသဘောကျလေးလေးဖြစ်လာအောင်ဖန်တီးတဲ့ဝါရဖြန့်ချက်တစ်ခုဖြစ်ပါတယ်။တရုတ်ပြည်မှာတောင်ကိုရီးယားဇာတ်ကားကောင်းမှုကြောင့်ကိုရီးယားအလှကုန်တဲ့အစားအသောက်တွေအလွန်ရောင်းကောင်းသွားတဲ့သာရကတွေရှိပါတယ်။အခြားကွန်ပစ္စည်းကိုလူကြိုက်နေပေမဲ့အလားကောင်အယောင်းတွက်နေတာဟာကိုရီးယားရေကျေးမှုကိုနှစ်သိမ့်သူတွေများနေတာကိုပြသရာရောက်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်မြန်မာပြည်မှာ TV ဇလန်60ရာခိုင်နှုန်းဟာကိုရီးယားဇာတ်ကားတွေဖြစ်ပါတယ
်ကိုရီးယားဇာတ်ကားခေတ်စားတဲ့မြန်မာပြည်မှာတောင်ကိုရီးယားကိုသွားပြီးအလုပ်လုပ်ချင်သူတောင်းနေကြရှိနေပါတယ်ဒီနှစ်ထဲမှာမြန်မာလူသား4000ကျော်သာတောင်ကိုရီးယားကခေါ်ယူဖို့အစီအစဉ်ရှိပေမဲ့သွားကျင်သူက3000ကျော်ရှိပါတယ်။ကိုရီးယားဘာသာစကားနဲ့ကျွမ်းကျင်မှုစစ်ဆေးပွဲကိုအောင်မြင်မှသာရွေးချယ်ခံရနိုင်တာကြောင့်ဆံမွေးဝဲအောင်ဖို့ရင်းနှီးမြှုပ်နှံရတဲ့ပမာဏကလည်းအလွန်ကြီးမားပါတယ်။ကိုရီးယားဆံမွေးဝဲအောင်ဖို့အတွက်ပြင်ဆင်ရတဲ့ဈေးကကျပ်သိန်း30လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့တောင်ကိုရီးယားရောက်တဲ့အခါလစဉ်ကျပ်10သိန်းကျော်15သိန်းလောက်ရနိုင်တာမို့ရင်းနှီးရကြိုးနှက်နေသလိုဖြစ်နေပါတယ်။ကိုရီးယားထုတ်ကုန်လုပ်ငန်းစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာမြန်မာအလို့သမားတွေကိုတုံးကြပါတယ
်မြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံတဲ့ထိပ်တန်းစင်နိုင်ငံတွေမှာတောင်ကိုရီးယားလည်းပါဝင်ပါတယ်လော်တေနဲ့ဒေဝူတို့ကုမ္ပဏီကြီးတွေကစပြီးလက်လီဆိုင်စားတောက်ဆိုင်တွေအထူးဖွင့်ထားတာမို့ကိုရီးယားကုမ္ပဏီတွေကိုနေရာတိုင်းမှာတွေ့နိုင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဟန်တာဝရီလေစိတ်ကန်ထရိုက်ကိုတော့တောင်ကိုရီးယားမရပဲစင်ကာပူကရသွားပါတယ်။ရန်ကုန်ဒလဒလစီမံကိန်းကိုအမေရိကန်ဒေါ်လာတန်140နဲ့အကောင့်ထည့်ပို့ဖို့တောင်ကိုရီးယားကတာဝန်ယူထားပါတယ်။တမနီကျိုးဆိုင်လေးလံသွားတာဒီဆောက်မဲ့နေရာကပေးပေးရသူတွေကိုလွန်ခဲ့တဲ့နှစ်ကစပြီးရောကြီးပေးပြီးဖြစ်ပါတယ်။ကိုရီးယားချင်းငွေကိုအတိုးတက်တာစွာနဲ့ရယူပြီးဒီဆောက်မှာဖြစ်လို့အနှစ်40အတွင်းကြီးအောင်ပြန်ဆက်ရမယ့်အစီအစဉ်ဖြစ်ပါတယ်။
နေပြည်တော်ကောင်စီရေစင်းတက္ကသိုလ်နယ်မြေမှာတောင်ကိုရီးယားမြန်မာစစ်မှုလေယာသင်တန်းကြောင်းလွန်ခဲ့တဲ့မတ်လကဖွင့်လှစ်ကြောင်းသိရပါတယ်မြန်မာစစ်မှုလေယာအသွင်ကူးပြောင်းမှုကိုတောင်ကိုရီးယားကကူညီပေးတဲ့အနေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်လေယာသုံးဆက်ပစ္စည်းကိရိယာမောင်းနှင်မှုနဲ့ထိမ့်သိမ့်ပြုပြင်မှုကျွမ်းကျင်အောင်သင်တန်းတစ်ကြိမ်မှာလူ40လေးကျင့်သင်ကြားပေးဖို့ရည်ရွယ်ပါတယ်တောင်လူသမားတွေမှာလေယာသုံးစက်ကရိယာတွေရှိနေပေမဲ့ပြင်ဆင်ထိမ့်သိမ့်တဲ့ဘက်ကအားနည်းတဲ့အတွက်အခုလိုသင်တန်းဖွင့်ရတာပါအမေရိကန်ဒေါ်လာ6သန်းတောင်ကိုရီးယားဘက်ကယင်းနေပြီးမြန်မာစစ်မှုလေယာအသွင်ကူးပြောင်းရေးကိုတဒတ်တအားပါဝင်ကူညီဖို့သဘောဖြစ်ပါတယ
်မြန်မာရေနာနဲ့သဘာဝဓာတ်ငွေကိုတောင်ကိုရီးယားကစိတ်အဝင်စားဆုံးဖြစ်ပါတယ်လုခနေတဲ့အလုသမားဒုရှိနေတာဟာလေတောင်ကိုရီးယားအရင်အနည်းကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအကူအညီပေးတဲ့နေရာမှာတောင်ကိုရီးယားဟာအခြားအာရှနိုင်ငံတွေနဲ့အများကြီးနည်းနေပါတယ်။ဥပမာ2010ကနေ2013အထိ73နှစ်အတွင်းမှာမြန်မာကိုတောင်ကိုရီးယားပေးတဲ့ဖွံ့ဖြိုးရေးအကူအညီဟာအမေရိကန်ဒေါ်လာတန်90သာရှိပါတယ်။အခုမှအနောက်တိုင်းအကူအညီတွေများလာလို့အတတ်ပညာပိုင်းမှာတောင်ကိုရီးယားကဝန်ကူနေပုံရပါတယ်။မြန်မာတောင်ကိုရီးယားတန်တမာဆက်ဆံရေးအနည်း40မြောက်အထိမ်းအမှတ်ဖြစ်နိုင်ငံကပကြီးပညာရှင်20ရက်လက်ရာတွေကိုလွန်ခဲ့တဲ့ဇူလိုင်လကရန်ကုန်မှာပြသပါတယ်။အမှုပညာမှာလည်းသူတို့ပြပွဲတွေလုပ်နေတာဟာ3နှစ်လောက်ရှိနေပါပြီ။စီးပွားရေးတွေမကဘဲယဉ်ကျေးမှုအမှုပညာဘက်မှာပါတောင်ကိုရီးယားဘက်ကပါဝင်လာတာထင်ရှားပါတယ်။ဒါပေမဲ့တရုတ်နဲ့ဂျပန်ကိုပြန်ဆိုင်နိုင်လောက်အောင်အင်အားမရှိသေးပါဘူး။အခြေအနေကြည့်ရတာကတော့မြန်မာတောင်ကိုရီးယားဆက်ဆံရေးဟာအရှိန်အဟုန်နဲ့တိုးပွားလာဖို့တောင်ရှိပါတယ်ခင်ဗျာ။
ဟာ
ောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်ကိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်။အခုနောက်ဆုံးချက်နေသေးတဲ့တိုင်းရင်သတင်းလှကဏ္ဍကိုလည်းနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာတွေအပါအဝင်ပြည်သူတွေစုပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ KNU ကရဲ့မျိုးသားအစည်းအရုံးရဲ့အာဇာနည်နေ့အခမ်းအနားကိုမြမတက်မတော်ကနေတားဆီးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်နမ်တီကခရိုင်အတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြောင်းနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့လာရောက်တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တန်ဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲတွေကိုဒီလ23ရက်နေ့ကတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲတွေမှာမောင်တော်ဘူးတီတောင်နဲ့ရသေးတောင်မျိုးနယ်တွေမှာပါဝင်တဲ့မေယူဒေတာမှာရခိုင်တိုင်းသားတွေနဲ့ရခိုင်မျိုးနွယ်စုဝင်တွေတပ်ဖြတ်ခံရတာကိုကာကွယ်ဖို့အတွက်ပြည်သူစစ်ဖွဲ့ပေးဖို့ဘင်္ဂလီတွေကိုထောက်ပံ့ပေးနေတဲ့ UN အပါအဝင်နိုင်ငံတကာ NGO တွေကိုရခိုင်ပြည်ကနှင်ထုတ်ပေးဖို့နဲ့လက်နက်ကန်အကြမ်းဖက်သမားတွေကိုအပြစ်သက်ချေမှုန်းပေးဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းကစစ်တွေဘူးတီတောင်မောင်တော်မြောက်ဦးပုံနာကျွန်းရသည့်တောင်စတဲ့မြို့တွေမှာအင်အားတောင်းတဲ့ချီပါဝင်ပြီးတပြိုင်တည်းပြုလုပ်ခဲ့ကြတာပါလက်ရှိမေယူဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာညမထွက်ရအမိန့်ကိုနှစ်လတိုးထားသလိုရသည့်တောင်မြို့နယ်ကကျေးရွာအုပ်စု17စုကိုလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်
NCA ပြည်ချက်လက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးသားစည်းရုံးရဲ့ကရင်အာဆာနီနေအခမ်းအနားမှာစည်းရပြခမ်းအနားမလုပ်ဖို့မြောက်ဒီမြို့နယ်နှုတ်ဖိုးရွာမှာပြုလုပ်တဲ့ခမ်းအနားတွင်မြမတပ်မတော်ကနေလက်နက်ပြည်စုံနဲ့ဝင်ရောက်တားဆီးခဲ့ပါတယ်။ဩဂုတ်လ10ရက်နေ့ကရင်အာဆာနီနေကျင်းပအချိန်မှာမြောက်ဒီမြို့သင်္ကန်းညင်တောင်ခြေဆိုင်မြမတပ်မတော်စစ်ကူကဲရေးဌာနချုပ်အမှတ်8တပ်မှုနဲ့သူအင်အား30ကျော်လက်နက်ပြည်စုံနဲ့ဝင်ရောက်လာတဲ့အတွက်အာဆာနီနေခမ်းအနားမပြည့်စုံပဲပြက်ပြဲသွားရတယ်လို့ရွာခံတွေကပြောပါတယ်။KNU ထိန်းချုပ်နယ်မြေထဲမှာပွဲကျင်းပရင်စစ်ရေးပြပါပါရမှာဖြစ်လို့မြည်သူမှဝင်ရောက်သားစီလို့မရဘူးလို့အဆိုပါသားစီတဲ့လို့ရပေါ်မှာတရင်မျိုးရလူမျိုးကြီးတပ်မတော်စူးစီချုပ်ဘူချုပ်ကြီးစောကျော်နီကပြောပါရယ်နှုတ်ဖိုးရဟာ KNU တပ်မှ6ရက်အစုစစ်ကြောင်းနယ်မြေတွင်းမှာရှိပြီးအဲ့ဒီခန်းသားမှာ KNU ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖို့လဲတက်ရောက်နေပါရယ်
မြန်မာအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်တနိုင်းမြို့နယ်လဝကျေးရွာသား3ယောက်ကိုလွှတ်ပေးဖို့အတွက်မိသားစုဝင်တွေကဩဂုတ်လ17ရက်နေ့မှာတင်းစာရှင်းလင်းပွဲနဲ့အတူအစိုးရထံစာရေးပို့တောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်ဇွန်လ20ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးလမ်းနော်ကြာဇွန်လ31ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးကမန်ကြလာနဲ့ဦးလပန်ကံထွေတို့ကိုအစိုးရတပ်ကအခုထိဗမာဖမ်းဆီးထားတာမသိရတဲ့အတွက်အသက်အန္တရာယ်ကိုစိုးရိမ်ပြီးခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်ဥလပံကံထွန်းနဲ့ဥကမန်ဂျာလာကိုတနိုင်းမျိုးကနေလဝါချေးရွာအစင်းလမ်းမှာအစိုးရစစ်တပ်ဒွန်းပောင်အခြေချခလာရ290ခွန်းကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရမှုနောက်ဆက်တွဲအခြေအနေတည်အတိအကျမရရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ
်ရှမ်းပြည်နယ်လာရှိုးမြို့နယ်ချေးရွာတွင်ဖြတ်တန်းသွားတဲ့ကားနှစ်စီးကိုအစိုးရတပ်မတော်စစ်ကြောင်းကပြစ်ခတ်လိုက်တဲ့အတွက်တရားမဲ့ရာကျလွန်းတဲ့အတွက်လွှတ်တော်သွင်းမှစင်ပြသွားမယ်လို့အမျိုးသားလွှတ်တော်ကုစလေဆိုင်းဝမ်လျံခန်းကပြောပါရယ်ပြီးကြတဲ့ဩဂုတ်လစီးရင်နေတုန်းကလာရှူမြို့နဲ့နမ်မတူမြို့အကြားဤနန်းကျေးရွာတွင်မှနမ်မတူကနေလာရှူဘက်ကိုလာနေတဲ့အရကားနစီးကိုအရှိမြောက်ပိုင်းစစ်ဌာနချုပ်လောက်ခံတပ်မတော်စစ်ကြောင်းကပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်ကားနစီးကိုထိမှန်တဲ့အပြင်ရွာသားတွေရဲ့နေအိမ်သုံးလုံးလည်းထိခိုက်ပျက်စီးတာကြောင့်ကျေးလက်လူစုလုံခြုံရေးနဲ့စိုးရိမ်ထိလာမှုကိုကုစားပေးဖို့နောက်နောက်ရက်ွက်တွင်အကြောင်းမဲ့ပြစ်ခတ်မှုတွေမပြုလုပ်ဖို့လွှတ်တော်သွင်းမှတင်ပြတောင်းဆိုသွားမယ်လို့ရှမ်းတိုင်းဒေသကြီးဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောပါရယ်
ကချင်ပြည်နယ်မှာအစိုးရစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော် KNY ကြား2012ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားလာတဲ့တလျှောက်တိုက်ပွဲဖြစ်စဉ်အတွင်းအစိုးရတပ်မတော်ဘက်ကမတရားအသင်းဆက်သွယ်မှုပုံမှဆက်ခွန်တင်တဲ့ဖမ်းဆီးမှုတွေရှိနေခဲ့ပါတယ်။ဩဂုတ်လ17ရက်နေ့ကအစိုးရတပ်များကကုဆုံရွာအတွင်းဝင်ရောက်ပစ်ခတ်ခဲ့ခြင်းဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဆီယာမဝယ်ဆိုင်နဲ့ရွာသား12ဦးကိုဩဂုတ်လ13ရက်နေ့ကပြန်လွတ်ပေးလိုက်ပါတယ်။သူတို့နဲ့အတူရွာထဲမှာပိတ်မိနေတဲ့ရွာသား300ကျော်ကိုလည်းကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ PCG နဲ့ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အထွေထွေအတွင်းရင်မူတိုက်ခတော်ရဒေါက်တာကာလမ်ဆမ်ဆွန်တို့ဥဆောင်ပြီးတွားရောက်ခေါ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်အခုလိုရွာထဲမှာနောက်ဆုံးကြံနေတဲ့ရွာသားတွေကိုခေါ်ယူနိုင်ဖို့အတွက် PCG အဖွဲ့ကကချင်ပြည်နယ်အစိုးရအဖွဲ့ကိုဩဂုတ်လ12ရက်နေ့ကအစတင်ခဲ့ပြီးနောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုရဲ့ခွင့်ပြုချက်နဲ့အခုလိုလွတ်မြောက်ခဲ့တာဖြစ်ပါတယ်
ခုတင်လာရတဲ့ကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နဲ့တနိုင်းကစုံကြီးရွာအတွင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်ဒီခရိယံအသင်းတော်တွေမှာစစ်ဘေးတင်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကနေဗုဒ္ဓဦးနေမှာလာရောက်တွေ့ဆုံခဲ့ပါတယ်။ဒီအခြေအနေကိုအမီယန်နေစူးစီးထားပြီးတော့ဆိုင်းမင်းကနေအခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေတပ်မတော်အရာရှိတွေကနေဒုက္ခတဲ့စခန်းတွေကိုလာရောက်ကြည့်ရှုခဲ့တယ်လို့နမ်ဒီကက်တရက်အတင်းတော်တာဝန်ခံဆရာအိုင်းဆက်ကပြောပါတယ်
ဒီကပြောရတာတော့ဒီဟာကိုပြန်လာနိုင်ဖို့အတွက်အလုံးပိုင်းကိုပူပန်ပြီးမှညီနိုင်ပြီးတော့မှညီနိုင်ရှာမယ်ပေါ့အဲ့လိုပြောသွားပါတယ
်တပ်ပြင်မိုးကောင်းစကားခမှုပုံမှုကြီးကျော်ခိုင်ထွန်းကလည်းဒုက္ခတဲ့တွေအိမ်ပြန်နိုင်ရဲ့အတွက်တိုက်တွန်းပြောဆိုခဲ့တယ်လို့ဆရာအိုင်းဆက်ကပြောပါတယ
်ဒီစစ်ကြောင်းတွေလုံးဝမရှိတော့ကြောင်းအမှတ်ခံပါတယ်ဒီဦးအိမ်ကျေးမတိစာစိုက်ပြူထားတဲ့အားလုံးသူချင်းဖို့မဖြစ်ဘူးအဲ့တော့အားလုံးပြန်သွားကြပါပြန်ပြီးမှနေထိုင်ကြပါအဲ့ဒါတစ်ချက်ပြောပြီးတော့မှဒါပေမဲ့တော့အဲ့မှာ PIN နဲ့ရောနှောပြီးမနေရဘူးပေါ့ရွာထဲမှာ
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကကစုံကျေးရွာတွင်းကိုတပ်မတော်ဖွဲ့ကနေဝင်ရောက်လာပြီးပြစ်ခတ်မှုဖြစ်ပွားခဲ့လို့အခုလိုရွာသားတွေနေရက်ကနေတင်းဆောင်လာရတာလို့ဆရာအိုက်ဆက်ကဆက်ပြောပါတယ်
ဒီတည့်ရနေ့မှာတော့ညီငယ်ကြီးရဲ့အစိုးရတပ်မတော်တွေရွာသေးဖို့ဝန်လာတာပေါ့နင်တော့ရစ်ပေါ်တွေကိုသိတော့ရွာသားတွေကဆွတ်ပြေးကြတယ်ရှိမှာပေါ့ဆွတ်ပြေးတော့မပြေးနဲ့ဆိုပေမဲ့ဟွာရဲပြေးတော့စနစ်နဲ့ပြေးလိုက်တယ်အဲ့လိုမျိုးပေါ့နင်ရွာသားတွေကဆွတ်ပြေးလာ
ပြစ်ခတ်တိုက်ခိုက်မှုအတွင်းတပ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့ရွာသား10ဦးကိုလည်းကချင်ငင်းချမ်းရဲ့ကျိုးဆောင်တွေပါတာရဲ့တင်းဖွဲ့ခေါင်းဆောင်တွေကနေဒေတာခမြန်မာတပ်မတော်စကခမှုတွေနဲ့ညှိနှိုင်းပြီးပြီးခဲ့တဲ့တနင်္ဂနွေနေ့မှာပြန်လည်လွတ်မြောက်ပေးလိုက်ပါတယ်ဒေတာခံတွေလုံခြုံပေးကင်းစွာနေထိုင်နိုင်ဖို့ဟာတပ်မတော်ဘောထားပေါ်မူတည်နေတယ်လို့ကချင်ငင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ
်ကချင်ပြည်နယ်တစ်ခုနဲ့အစိုးရအဖွဲ့တစ်ခုနဲ့ပဲမပြူးတင်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ကွန်ပျူတာတွေရမှတ်တာလဲသွားလို့လာလို့လုံးလုံးကိုင်လို့ရတဲ့အနေထားမှာရှိတယ်ဘာဖြစ်ဖြစ်တော့အဆင်နဲ့ကြတော့မှလည်းတကယ်တော့အစိုးရနဲ့ဒီပြမှာလည်းပဲအဲဒီပြည်နယ်အစိုးရတွေကလူပိုင်ခွန်ပြေဝ
ဒေသခံတပ်ဖွဲ့တွေအနေနဲ့စစ်ပေးဆောင်ဒုက္ခတဲ့တွေနေရရင်အမြန်ပြန်နိုင်ရေးဝိုင်းဝင်းညှိနှိုင်းအဖြစ်ရှာတော့မှဖြစ်တယ်လို့အစိုးရပါတီတပ်အတွင် KIA တပ်ဖွဲ့ဝင်တွေရှိနေရင်နေမီရှင်းလင်းရေးဆက်လက်လှုပ်ဆောင်ရအောင်မှဖြစ်လို့ပါရာရေးအဖွဲ့အသီးသီးကောင်းဆောင်တွေအနေနဲ့ကူညီကြဖို့လိုတယ်လို့တိုင်မူးကိုစားပုံမှုကြီးကျော်ခိုင်ထွန်းကပြောပါတယ်ကချင်လူလတ်ရဲ့အဖွဲ့အနေနဲ့စစ်ပေးဆောင်တွေကိုနေရရင်ပြန်ဖို့တွန်းအားပေးပေမဲ့တစ်ဖက်မှာတပ်မတော်ကနေ KIO ကချင်လူလတ်ရဲ့အဖွဲ့အပေါ်ထိုးစစ်ဆင်တဲ့အနေထားကြောင့်ဒေသအတွင်းလုံခြုံရေးအတွက်စိုးရိမ်နေရဆဲလည်းဖြစ်နေပါတယ်
ဆက်ပြီးတော့ဒီနေ့မှကြာရောက်တဲ့မွန်တော်လိုင်းရင်းနေ့မှာစည်ရေးပြတာတွေတနက်ဖောက်အလေးပြုတာတွေမလုပ်ဖို့တပ်မတော်ဘက်ကနေမွန်ပြည်သက်ပါတီကိုတားမြစ်မှုတွေရှိခဲ့ပါတယ်စည်ရေးပြခန္ဓာကိုနှစ်ဆင်ကျင်းပနေပေမဲ့ဒီနေ့မှတားမြစ်လာတာဟာNCA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးတဲ့လှုပ်ရွတ်လို့လည်းအမြင်ရှိနေကြပါတယ်။မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ
်။မွန်တော်လန်ရဲနဲ့အပြီးမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေမွန်ပြည်သက်ပါတီကိုခေါ်ယူမေးမြန်းမှုတွေရှိခဲ့တယ်လို့မွန်ပြည်သက်ပါတီပြည်တွင်းဆက်ဆံရေးတာဝန်ခံနိုင်ဝင်းလှကအခုလိုပြောပါဗျာ
။ဒီကမေးဒီပါရီကျန်နေတဲ့ပေါ်ကျွန်တော်ပြောရတာဒီအမျိုးသားရည်ရှိတဲ့ပေါ်ထောက်ကိုကျွန်တော်တို့ကအဲ့ဒီရေချပဲနောက်တစ်ချက်ကဒီကျွန်တော်တို့ယူရရေလောက်ချောင်းမှာကြိုးပမ်းလိုက်တဲ့ကောက်ဆောင်နဲ့ဒီလိုမျိုးရှိတော့ဒီလိုရဲ့ဒီကုန်ကြီးကြီးကိုအောင်မိပြီးတော့ကျွန်တော်တို့ခရီးမှပြုနေနေဒီအထိတ်မှနေပေါ့လေနော်အဲ့ဒါလေးနေတော့လည်းရောက်တယ်ဒီကောက်ဆောင်ကြီးနဲ့တော့လည်းရောက်တော့ကျွန်တော်တို့အဲ့ဒါကိုကြည့်မှာပေါ့
မွန်ပြည်သက်ပါတီအနေနဲ့ဘိုးအစီပြုတ်လုပ်တဲ့ခန်းသားတွေမှာဆေးရပြစီစဉ်တွေနဲ့ပြုတ်လုပ်လို့ရှိပေမဲ့ဒီနှစ်မှသာတာမြင့်ခံရတယ်လို့လည်းမွန်ပြည်သက်ပါတီကပြောပါရ
မွန်ပြည်သက်ပါတီအပေါ်အခုလိုတက်မြစ်တာဟာ NCA လက်မှတ်မထိုးခြင်းပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့စောက်ကြီးလက်လာသူမင်းမင်းနယ်ကအခုလိုပြောပါရတယ်။တက္ကသိုလ်နောက်ပိုင်းမှာဒီမွန်ပြည်သက်ပါတီက
MCA ထိုးဖို့အခြေအနေကတောက်ဆိုင်ပုံစံမျိုးဖြစ်နေတဲ့အခါကျတော့သူတို့ကဒါကိုဖိအားပေးတဲ့တပေါ်မျိုးလို့ပဲမြင်တယ်။အကြိမ်ခုနှစ်ဆယ်မြောက်မွန်မြူနာနဲ့တောင်းကလည်းမွန်ပြည်သက်ပါတီဘိုးအစီကျင်းပသွားတဲ့အခမ်းအနားမှာစီးရဲပြစီစဉ်တွေမပြုတ်လုပ်ဖို့မွန်ပြည်နယ်စိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေတားမြစ်မှုတွေလဲလောက်ခဲ့ပါတယ်။မွန်ပြည်သက်ပါတီကနေကျင်းပပ ွင်းတွင်ညှိနှိုင်းနေဆက်ချင်နေမှရှိနေပါတယ
်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်နယ်မောင်တိုးခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတံဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဒီလ23ရက်နေ့မှာကျင်းပခဲ့ပါတယ် NCA အဖြစ်ရလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအာဇာနည်နေ့အခမ်းအနားကိုမြန်မာတပ်မတော်ကနေတားဆီးခဲ့ပါတယ်ရှင
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနေဆက်ဒေတာကနေပြီးတော့တိုင်းရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်ခုကြာသာပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်မရှင
်။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ပွားခဲ့တဲ့သွေးထွက်တမ်းယူအကြမ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြကြတယ်လို့ဆိုပြီးတော့သတင်းမီဒီယာတွေနဲ့ Republican ထက်လွတ်တယ်မဲ့ Lindsey Graham ကိုပါသမ္မတ Donald Trump ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာမှာဝေဖန်လိုက်ပါတယ်။ရှာလော့စ်ဘေးဖြစ်ရတဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကို Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေနဲ့စစ်ဘက်ထိပ်တန်းရာရှိတွေကလည်းဝေဖန်ခဲ့ကြတာပါ။ဒီထဲမှာတူအပါဝင်ဖြစ်တဲ့ Republican ထက်လွတ်တယ်မဲ့ Graham ကသမ္မတကိုဒီဝေဖန်ခဲ့တာနဲ့ပတ်သက်ပြီးတော့ Mr. Graham ဟာ American ပြည်သူတွေစိတ်သက်သာအောင်ဖြောင်းမပြောင်းပြပဲနဲ့ဒီသွေးခွဲအောင်လုပ်နေတယ်လို့ဆိုပြီးသမ္မတကပြောပါတယ်ရှာလော့စ်ဘေးမှာဆန္ဒပြခဲ့ကြတဲ့လူပြူကြီးဆိုးရေးဝါဒီတွေနဲ့ကွယ်လွန်သွားခဲ့တဲ့ Miss Hea လို့တံပြန်ဆန္ဒပြသူတွေကိုသမ္မတကတန်းထူထားပြီးနှိုင်းယှဉ်ပြောတာတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါတယ်ဒီဆန္ဒပြပွဲမှာကွယ်လွန်သွားခဲ့တဲ့ဒီ Miss Hea အတွက်ဖျောင်းနိုင်ခြင်းဝတ်ပြုဆုတောင်းပွဲကိုလည်းဒီရှာလော့စ်ဘေးမြို့မှာဗဟုသုတညကကျင်းပခဲ့ပြီးတော့လူပေါင်းများစွာပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတဲ့စီလီချင်းမှုတွေရှေ့သတင်းပတ်တယ်စတင်မယ်လို့အမေရိကန်ထိပ်တန့်ဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖိုကပြောဆိုလိုက်ပါတယ်နှစ်စဉ်စီလီချင်းမှုတွေမလုပ်ဖို့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကဖိအားပေးပြောဆိုနေတဲ့ကြားမှာပဲအခုလိုပြောလိုက်ကြပါတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုဒေါသထွက်စေတဲ့ဒီတောင်ကိုရီးယားနဲ့ပူးတဲ့စီလီချင်းမှုတွေရပ်ပစ်ဖို့အစီအစဉ်မရှိဘူးလို့တရုတ်နိုင်ငံခီးစင်တွင်မှာပြောဆိုသွားတာဖြစ်ပါတယ်ရှင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစီစဉ်တဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စီးရေးရအရင်မြူခင်မှာတောင်ကိုရီးယားနဲ့အရင်ညှိနှိုင်းခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတတရုတ်ကထက်လောက်အမခံပြောကြားတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်ရှင်
။ကြာသာပတင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမက်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Boyd Sonya ဖြစ်ပါရယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရယ်။တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ line meter 32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.